American Russia အခြေအနေလက်လက်ရေးမှာမနစ်ကပြန်လွတ်လာတဲ့ American Marine တပ်သားဟောင်းတူကယူကရိန်းနိုင်ငံတွင်တိုက်ပွဲတစ်ခုမှာထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ American နိုင်ငံရဲ့ဌာနပြောခွင့်ရသူကပြောဆိုပါတယ
် Mr. Reed was not engaged in any activities on behalf of the US government and as I
Mr. Reed ရဲ့လှူရှာဆောင်ခဲ့မှုတွေဟာ American အစိုးရကိုကူစားမပြုပါဘူး American နိုင်ငံသားတွေကိုကျွန်တော်တို့အနေနဲ့ရှင်းရှင်းလင်းလင်းပြောဆိုသတိပေးထားပါတယ် American နိုင်ငံသားတွေအနေနဲ့ Ukraine ကိုတွားရောက်လေပတ်တာမလုပ်ဖို့ပါလို့နိုင်ငံကြီးဌာနလက်ထောက်ပြောခွင့်ရသူ Vedant Patel ကနေ့စဉ်သတင်းစာရှင်းလင်းပွဲအတွက်မှာပြောဆိုပါတယ်စစ်ပွဲမှာပါဝင်တိုက်ခိုက်ဖို့ယူကရိန်းကိုသွားဖို့ဆုံးဖြတ်ခဲ့ကြတဲ့အမေရိကန်နိုင်ငံသားတွေပါဝင်ယူကရိန်းမှာရှိကြတဲ့တာမန်အမေရိကန်နိုင်ငံသားတွေကိုကူညီကယ်ထုတ်ဖို့မရှိဘူးလို့လည်းနိုင်ငံကြီးဌာနလက်ထောက်ပြောခွင့်ရသူကပြောပါတယ်တိုက်ပွဲမှာထိခိုက်ဒဏ်ရာရခဲ့သူ Trevor Reed ဟာ NGO အဖွဲ့တစ်ဖွဲ့ရဲ့အကူအညီနဲ့ဂျာမနီနိုင်ငံကိုပို့ဆောင်ပြီးတော့ဆေးဝါးကုသမှုခံယူနေတာကိုသူတို့သိထားတဲ့အကြောင်းလဲနိုင်ငံကြီးဌာနပြောခွင့်ရသူကပြောပါတယ်ယူကရိန်းနိုင်ငံဟာအမေရိကန်နိုင်ငံသားတွေတွားရောက်ဖို့မသင့်တော်တဲ့အဆင့်လေးခီးသွားလက်ညှိုးမှုတတ်မှတ်ထားတဲ့နိုင်ငံဖြစ်တယ်လို့လည်းသူကပြောပါတယ်ယူကရိန်းစစ်မှာပါဝင်ဆင်နွှဲလိုတဲ့အမေရိကန်နိုင်ငံသားတွေကိုမတွားဘူးအမေရိကန်ကပိတ်ပြင်တားမြစ်တာမျိုးမရှိပေမဲ့အဲ့ဒီကိုတွားလို့ရှိရင်ဖမ်းဆီးတပ်ဖြတ်ခံရတာခန္ဓာကိုယ်ထိခိုက်ခံရတာမျိုးတွေရှိနိုင်တယ်ဆိုပြီးတော့သတိပေးထားပါတယ်။ဒါပေမဲ့လည်းယူကရိန်းစစ်ပွဲမှာတူးချင်းဆန္ဒနဲ့ဝင်ကူနေတဲ့အမေရိကန်နိုင်ငံသားထောင်ခံန်းရှိပဲလို့ယူဆရပါတယ်။ Trevor Reed ဟာလွန်ခဲ့တဲ့နှစ်ပတ်ကမြေမြုပ်မိုင်းနှင်းမိပြီးတော့မိုင်းစမိုင်းနာတွေနဲ့ဒဏ်ရာရရှိပြီးတော့အခုဒီဂျာမနီစစ်ရုံးတစ်ခုမှပြန်တက်တာနေပြီလို့အမေရိကန်ပြည်တွင်းသတင်းတွေမှာတော့ဖော်ပြရေးသားပါတယ်။သူဟာရုရှားမှာနှစ်နှစ်ကျော်ကြာဖမ်းဆီးခံပြီးတဲ့နောက်2022ခုနှစ်ဧပြီလကလွတ်မြောက်လာသူပါ။သူဟာရုရှားရဲယာရှိတူကိုအကြမ်းဖက်လို့ဆိုပြီးတော့2019ခုနှစ်တွင်းမှာဖမ်းဆီးခံပြီးတော့ထောင်ဒဏ်6နှစ်ချမှတ်ခံခဲ့ရပါတယ်။အဲဒီနောက်ရုရှားထောင်ကနေပြီးတော့သူလွတ်မြောက်လာဖို့အမေရိကန်မှာရှိတဲ့သူ့ရဲ့မိသားစုတွေကကြိုးပမ်းခဲ့ကြတာပါ။အဲဒီနောက်အမေရိကန်ထောင်မှာနှစ်နှစ်ဆယ်ထောင်ဒဏ်ချမှတ်ခံထားတဲ့ရုရှားမူရမှောင်ခိုတဦးနဲ့သမ္မတဂျိုးဘိုင်ဒန်အစိုးရလက်ထက်မှာအပြန်အလှန်လဲလှယ်ပြီးတော့ရုရှားထောင်ကနေပြီးတော့သူလွတ်မြောက်လာတာဖြစ်ပါတယ်ခင်ဗျာ။